Jangon insin aja ga pao do wa ma taw ja ni nya bai ga sai ge si la de lu nge de u ko sit dat ga yak khai na yat ma pi lo so bi sit ga ne lai dai de twe te song twa de lu myet myin twe tu de ko go ga bi pi twin tadin nwe ma yee tha ba de a ri lu nge ha su ya mo de de u song du pi tu ko that aw pi de lu ne tadin nwe ma phop ya tha ba de Mandalay myo 108 lan 58 59 lan twe de ga nei yin de khu ma ဒီကနေ့မနေ့ပိုင်းကလုတ်တဲ့မင်္ဂလာဆောင်မှာလက်ဖွဲ့ထဲမှာပါလာတဲ့ဘုံပေါက်ကွဲပြီးအမျိုးသားတဦးလက်မှာဒဏ်ရာရခဲ့တယ်လို့ဒေသခံကပြောတာကိုကိုးကားပြီးတော့လည်းပြည်တွင်းသတင်းတွေမှာရေးထားပါတယ်။အခုလိုဒေသမှုတွေပေါက်ကွဲမှုတွေရှိနေတဲ့ကြားကပဲနိုင်ငံတော်ဝန်ဆက်အနာသိမှုစန့်ကျင်ရေးဆန္ဒပြပွဲတွေပုံစံမျိုးမျိုးနဲ့ဆက်ရှိနေပါတယ်။စကိုင်းတိုင်းတစ်စင်းမျိုးမှာဒေသခံကြောင်းသားပြည်သူလူငယ်တွေဒီကနေ့မနေ့ပိုင်းကတပိတ်စစ်ကြောင်းနဲ့စုဝေးပြီးဆန္ဒပြကြတဲ့ကြွေးကြော်သံတွေပါမုံရွာမှာຫນွေဥဒေါ်လာရေးအတွင်းကြဆုံးခဲ့သူတွေနဲ့မတရားဖမ်းဆီးခံရသူတွေအတွက်ဝန်내ချင်းအထိတ်အမှန်နှင်းစီပန်းတပွင့်စီကန်ဆောင်ပြီးမုံရွာတပိတ်စစ်ကြောင်းနဲ့ဆန္ဒပြကြပါတယ်မန္တလေးမှာအောင်မြေသာဆန်ကျောင်းပေါင်းစုပညာရေးတပိတ်စစ်ကြောင်းနဲ့အောင်မြေသာဆန်ကျောင်းသားများတမကတပိတ်စစ်ကြောင်းတွေစုပေါင်းပြီးဆန္ဒပြကြသလိုအမရပူရနဲ့မိုးကိုမျိုးတွေမှာလည်းဆန္ဒပြဖို့ရှိခဲ့ပါတယ်ကချင်ပြည်နယ်ဖားကန့်မြို့ဘက်မှာအိမြသားရတိုင်းရင်းသားလူမျိုးပေါင်းစုံတပိတ်စစ်ကြောင်းထွက်ခဲ့ကြသလိုနေပြည်တော်ပြည်မနာမှာလည်းပြည်မနာကျောင်းသားတမကနဲ့အတူဝင်းရံသူတွေကဒီကနေ့မနေ့ပိုင်းမှာကြည်တက်ဆန္ဒပြခဲ့ကြပါတယ်။ဆရာနာဒိမှုစန့်ကျင်ပြီးဒီမိုကရေစီတောင်းဆိုချက်တွေကိုစက္ကူပေါ်မှာရေးသားခိုင်ဆောင်ပြီးတော့မော်လမြိုင်မှာအိမ်တွင်းတပိတ်စကိုင်းတိုင်းကောလင်းမြို့မှာစက္ကူတပိတ်စသဖြင့်ဆန္ဒပြကြပါတယ်။ရေနံကျောင်းမှာလူငယ်တွေစုဝေးဆန္ဒပြကြသလိုတဝယ်မှာတော့ဆိုင်ကတပိတ်စစ်ကြောင်းထွက်ခဲ့ကြပါတယ်။စစ်တပ်အာဏာသိမ်းယူခဲ့ချိန်ကနေမနေ့ကအထိဆိုရင်စစ်တပ်နဲ့ရဲကအကြမ်းဖက်ပစ်ခတ်ဖြိုခွဲတဲ့အတွက်တိစုံသူစုစုပေါင်း833ယောက်ရှိပြီဖြစ်ပြီးဖမ်းဆီးခံရသူက4350ရှိပြီလို့နိုင်ငံရေးအကျဉ်းသားများကူညီဆော့ဆောင်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်